ရှင်ဖះကိုသာသနာရေးဦးစီးဌာနဒီကနေ့ခေါ်တွေ့တယ်ကြားလို့ပါဖះ
။ဟုတ်ကဲ့ဒီနေ့သာသနာရေးသွားတဲ့အခါကျတော့သာသနာရေးကဦးစီးတယောက်နဲ့တွေ့တယ်။သူ့ကိုဦးစင်းက15ရက်2လ2012မှာဦးစင်းရန်ဝတ်ခွင့်တင်ထားတယ်။တခါကြီးတော့ဘတော့အဲ့ဒါစီစဉ်ပေးမှလဲဦးစင်းရေးကြည့်နေတယ်လို့ဦးစင်းပြောခဲ့တယ်။ပြောတဲ့အခါကျတော့သာသနာရေးကအဲ့ဒါကသဘောလားပြကြော်မှဦးစင်းကိုလုတ်ပေးလို့ရမယ်။အဲ့ဒီအချိန်ကျလို့ရှိရင်တော့ဦးစင်းကိုစစ်စစ်ချာချာကူညီပါမယ်။အဲ့ဒါကိုစိတ်ချပါလို့သူတို့ကပြောတယ်ဗျာ။နောက်တစ်ခါဦးစင်းကိုတောင်းတိုက်ကနေပြီးတော့ဖယ်ထားတဲ့ရှားကိုဦးစင်းကထုတ်ပြတယ်။ရှားကိုထုတ်ပြတဲ့အခါကျတော့သာသနာရေးဦးစင်းတယောက်ကဦးစင်းကိုပြောတယ်။ဒီအမင်းကသူတို့လာပြီးတော့လုပ်ရမယ့်အလုပ်ပါတဲ့။သူတို့လည်းအလုပ်လျှော့နေတယ်ပေါ့နော်။အာဦးစင်းလေးလပိုင်းကြော်တဲ့အထိဒီနေရာမှာဆက်နေလဲရပါတယ်လို့သူတို့ကိုယ်နိုင်ကပြောလိုက်ပါတယ်။
တင်ပါဦးစင်းကိုကြတော့ဒီကြောင်းကနေပြီးတော့ဘာကိစ္စနဲ့ထွက်ခိုင်းတာလဲဖေ။
ဦးစင်းကိုဘာကိစ္စနဲ့ထွက်ခိုင်းတာလဲဆိုတော့သူတို့ရေးထားတဲ့စာထဲမှာတော့ဦးစင်းကကြောင်းတဲ့တဲ့ကိုအာတမဝင်နေတယ်ပေါ့ဗျာ။နိုင်ငံရေးကနေပြီးတော့ထောင်ကျလာတယ်အာတမဝင်နေတယ်ဆိုပြီးတော့အဲအာတမဝင်နေတာနဲ့ပဲဦးစင်းကိုခေလိုက်တာဗျာ
။အာတမဝင်တယ်ဆိုတာဘယ်လိုဆိုလိုတာလဲဖေ
။ဦးစင်းကငကိုတုံးကတည်းကဒီကြောင်းထဲမှာပဲခြားခြားဖုံကြီးအဖြစ်နဲ့နေခဲ့တယ်။စံဃာတော်တွေကိုအုပ်ချုပ်ခဲ့တယ်စာတင်ပေးခဲ့တယ်ထောင်ကျသွားတယ်ပေါ့။အဲ့ဒါပြန်လာတဲ့အခါကျတော့ဆရာတော်ကိုတိုင်ကပဲဦးစင်းကိုဝတ်ခွင့်ပေးပြီးတော့အဲ့မှာပဲသူကိုယ်နဲ့ပဲသင်ငန်းတွေထုတ်ပေးတယ်။တိုက်သေးတဲ့နိုင်ငံတွေကပါဦးစင်းကိုသင်ငန်းတွေလာလှူကြတယ်။အဲ့တော့ဘာကြောင့်ဦးစင်းကိုလုံးရတာလဲဆိုတော့သူ့မှာကကျောင်းကိစ္စနဲ့ပတ်သက်လို့ပြဿနာလေးတစ်ခုပေါ်လာတယ်။အဲ့ဒါကိုကျောင်းတိုက်ကနေပြီးတော့သင်္ဃာတွေအားလုံးကလက်မှတ်ထိုးပြီးတော့သူ့ကိုတိုင်တယ်။တိုင်တဲ့နေရာမှာဦးစင်းကလည်းလက်မှတ်ထိုးရမယ်ဦးစင်းလည်းပါရမယ်ဆိုတော့ဦးစင်းကလက်မှတ်ထိုးပေးလိုက်တယ်။အဲ့ဒါကိုပဲလေဦးစင်းခေါင်းဆောင်ပြီးလုတ်တယ်လို့သူကယူဆပြီးတော့ဦးစင်းကိုဒီတိုင်တည်းမှာသူလက်မခံနိုင်ဘူးပေါ့ဒါအာရမဝင်နေတာပဲလို့သူကအဲ့တိချက်နဲ့ဦးစင်းကိုဆွဲတာတဲ့နော
်ဦးစင်းကိုစပြီးတော့ဖန်ဝါတော့ကတပြည့်တော့ကြားတာနိုင်ငံသားကနေပြန်လာတော့ကနိုင်ငံသားငွေတို့ဘာလို့ကိစ္စတွေနဲ့ပတ်သက်ပြီးဖန်တာလို့ကြားတယ်အဲ့ဒါဘယ်လိုလဲဗျ
ဦးစင်းကနာဂစ်ကယ်ဆယ်ရေးလုပ်တယ်တကကြီးဟာ
တင်ပါနာ
ဂစ်ကယ်ဆယ်ရေးလုပ်ပြီးတာနဲ့ထိုင်ဝမ်ကသာသနာ့ပြုအခွင့်ရနေပြီးတော့ဦးစင်းတို့၈ပါးကိုထိုင်ဝမ်မှာအကျိုးလို့ပွဲတော်ကြီးကိုပြင့်တယ်ပြင့်တဲ့အခါကျတော့အဲ့အကျိုးလို့ပွဲတော်ကြီးကိုဦးစင်းတို့ကြွရတယ်အဲ့ကျွန်းတို့ဘယ်လိုယူကြွားတဲ့အချိန်မှာဦးစင်းတောင်းမှလာတဲ့တငယ်ချင်းတွေအဖမ်းခံရတယ်။အဖမ်းခံရတဲ့အခါကျတော့သူတို့ကနေပြီးတော့ဦးစင်းတောင်းမှတဲတယ်လို့ပြောတဲ့အခါကျတော့ဦးစင်းဆိုင်ဝင်ကပြန်လာလာရင်လေရင်ပေါ်မှာဆင်းနိုင်တဲ့ဦးစင်းကိုဆွဲသွားတယ်။ဆွဲသွားပြီးတော့ဦးစင်းကို24တစ်တရားမဝင်ဒေါ်လာကန်ဆောင်မှုဆိုပြီးတော့ဦးစင်းကိုပုံမှန်ကတ်တယ်။နောက်73တစ်နေဆက်ဖြစ်ကျော်ဆိုပြီးတော့ဦးစင်းကိုပုံမှန်ကတ်တယ်။စက္ကွန်တစ်အသင်းဘက်ဖွဲ့တယ်ဆိုပြီးတော့ဦးစင်းကိုပုံမှန်ကတ်တယ်ပြီးတော့ဦးစင်းကို69တစ်
ဦးစင်းအဲ့တော့ဘဲထောင်းနေမှာသတင်းသုံးခဲ့ရလဲဖေ
။ဦးစင်းတော့မှဆောင်ချတယ်။15ရက်လောက်ပဲနေရသေးတယ်။ရမဲသင်းထောင်ဦးစင်းကိုပို့လိုက်တယ
်။ဦးစင်းကျမ်းမာရေးအချိန်နေရောဘယ်လိုရှိလဲဖေ
။ကျမ်းမာရေးအချိန်နေရဦးစင်းပါမှာအစီကျိတ်ဖြစ်နေတယ်။အဲ့အစီကျိတ်ကိုဒုက္ခစေကံခွဲပေးပါတယ်
။အဲ့တော့ဦးစင်းကိုအခုကြောင်းနဲ့ပတ်သက်ပြီးတော့ဗောနော်ဦးစင်းသတင်းသုံးဖို့နေထိုင်ဖို့ကိစ္စနဲ့ပတ်သက်ပြီးအခုလိုပြဿနာဖြစ်နေဆိုတော့ဦးစင်းဘာဆက်လုပ်ဖို့ရောအစီအစဉ်ရှိလဲဖေ
။ဦးစင်းကတော့ဒီကြောင်းတိုင်းမှာကဦးစင်းတည်ထောင်ထားခဲ့တာဆိုတော့လေဦးစင်းတပည့်တွေကလည်းဦးစင်းထွက်မအောင်ဆိုရင်ကြတယ်ပေါ့ဆိုရင်ကြတဲ့အတွက်ကြောင့်ဦးစင်းကလည်းပဲဒီကျောင်းတိုက်ကဖက်ခွာသွားမှာမဟုတ်ဘူးတန်ခါနိုင်ကဆရာတော်ဖရာကြီးတွေလာရင်လည်းပဲဦးစင်းကဆရာတပည့်တော်လုံးနေတဲ့တိစ္ဆာတွေကိုဆရာတော်တွေကြည့်ရှုပါဆရာတပည့်တော်ပရာဟိတနဲ့ပရိယတ်တွေကိုပဲအားထုတ်နေတာပါအဲ့တော့ဖြစ်နေတဲ့ပြဿနာတွေအားလုံးဟာဘာကြောင့်ဖြစ်တယ်ဆိုတာအရှင်ဆရာတော်အနေနဲ့တိတိကျကျကြည့်ရှုပြီးတော့ဆုံးဖြတ်တော်မူပါဆိုပြီးတော့ဦးစင်းကတော့ဆရာတော်ကြီးတို့ရှောက်ပြီးတော့ပဲဦးစင်းကဆက်နေမယ်လို့ဆုံးဖြတ်ထားပါတယ်
တင်ပါဗျာအရှင်ဗျာကျေးဇူးကြီးလာပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့